2020နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရေကပ်ပွဲမှာဝင်ရောက်ရှင်မြိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့အင်္ဂါနေ့မှာပဲနာမည်စင်တင်သွင်းလိုက်ပါတယ်။ရွေးကောက်ပွဲလျှောက်လာကိုတင်ညမှာရှိတဲ့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ရုံးခွဲကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာပြီးတော့တင်သွင်းခဲ့တာပါ။ဒေါအောင်ဆန်းစုကြည်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ခဲ့တဲ့ကော့မိုးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာပဲဆက်ပြီးရှင်းပိုင်ပါပါ။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမတ်နေရာအများစုမှာအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရဒေါအောင်ဆန်းစုကြည်အနေနဲ့သမရယာထုဆက်ခံခွင့်မရှိတဲ့အတွက်နိုင်ငံခြားရေးဝန်ကြီးယာထုအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာထုမှတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။ရွှေကြာအရေးကန့်တွဲမှုတွေအထူးသဖြင့် ICJ နိုင်ငံတကာတရားရုံးမှာရွှေကြာအရေးတွားရောက်ဖြေရှင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်ပြည်တွင်းမှာလူလူထောက်ခံမှုဆက်ရနေပေမဲ့နိုင်ငံတကာမှာတော့ထောက်ခံမှုကျဆင်းလာနေပါတယ်။မြန်မာနိုင်ငံတွင်တိုင်းရင်းသားလူနည်းစုတွေအပေါ်လှုပ်ခွင့်ရေးဆက်ပြီးကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်လဲဒေါအောင်ဆန်းစုကြည်ရဲ့ဥပဆောင်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေကြေကြေပြန့်ပြန့်ပေါ်ပေါက်လာပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်တွင်မြန်မာလူ့ကြုံရေးတပ်ရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေဟာလူမျိုးစုရှင်းလင်းရေးအတွက်ရည်ရွယ်လုပ်ကံခဲ့တာဆိုပြီးကုလသမဂ္ဂကပြောဆိုထားတာပါ။ရိုညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ပြောဆိုချက်ကိုညှင်းဆိုပြီး ARSA လက်နက်ကင်တွေကိုတံပြန်နိုင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။